အခုလ28ရက်ဆိုရင်မြန်မာပြည်သူတွေရဲ့ဘဝကိုစက္ကန့်ပိုင်းအတွင်းပြောင်းဆန်စေခဲ့တဲ့ငလင်ကြီးလှုပ်ခတ်ခဲ့တာ3လကျင်းတင်ပြပါပြီ။ဒီငလင်ကြီးကမြန်မာနိုင်ငံအလဲပိုင်းနဲ့ရှမ်းတောင်ပိုင်းဒေသတချို့မှာနေထိုင်နေစီးရဲချမ်းသာအယုတ်လက်မြွေလူသားတိုင်းရဲ့ဘဝကိုမှွေနှောက်သွားခဲ့တာပါ။အင်းဝငလင်ကြီးပြင်အပြင်းဆုံးငလင်အဖြစ်သတ်မှတ်ကြတဲ့ Vista Scale 9.9 ပြင်အားရှိငလင်ကြောင့်မြန်မာတွေရဲ့ယဉ်ကျေးမှုအမွေအနှစ်တွေနဲ့လှပတဲ့မြို့တွေကိုကြေမွသွားစေခဲ့ပါတယ်။မျိုးပြရဲ့ပြရုပ်တွေဖြစ်တဲ့အချက်မြင့်ကွန်တို့တွေလူနေအာစီတိုက်တွေနဲ့မိသားစုတွေတသက်ဝဝင်ပျော်ရွှင်စွာနေထိုင်ခဲ့ကြတဲ့နေအိမ်တွေပြုတ်ပြက်ခဲ့ရတာကြောင့်ရုပ်ကြီးဆိုသလိုလက်မဘေးတွေမှာကွင်းပြင်တွေမှာတဲထိုးနေထိုင်ရတဲ့အခြေအနေကိုဒေသခံတွေကြုံနေကြရတာပါငလင်ကြီးဖြစ်ပြီး3လအတွင်းမှာလည်းငလင်အသေးတွေခက်စိတ်စိတ်လှုပ်ခတ်နေတာကြောင့်ငလင်တဲကြောင့်မန္တလေးကရိုင်နဲ့သွားတဲ့တိုက်တွေဟာအခုချိန်ထိမိုးကြီးလေကြီးတဲ့ပြုတ်ပြက်နေစေပါငလင်ကြောင့်အထည်နာဆုံးမြို့နယ်တွေကတခုဖြစ်တဲ့အမရပူရာမှာဆိုလဲလက်ရှိအချိန်ဒီအပြက်စီးတွေကိုအလုံးစုံမရှင်းလင်းနိုင်သေးပါဘူး။ဒါကြောင့်စီးပွားရေးလုပ်ငန်းတွေပါပုံမှန်ပြန်မဖြစ်သေးပဲမြန်မာနိုင်ငံလုံးကိုဖြန့်ချိဖို့ခြိတဲ့တွေရက်လုတဲ့ရက်ကန်းစင်တွေကအစမလဲပတ်နိုင်သေးတဲ့အခြေအနေပါ။ဒီလိုလုပ်ငန်းတွေရက်ဆိုင်ထားရတာကြောင့်ငလင်မဖြစ်ခင်ကအခြေအနေကိုပြန်ရောက်ဖို့ဆိုတာခက်ခဲနေအောင်မယ်လို့အမရပူရာကလုပ်ငန်းရှင်တူကပြောပါတယ်။ဘယ်လိုပြ
ောရမလဲ။ဒီအားလေကျွန်တော်တို့ဒီငလုံးပြန်လဲမလန်ထားဖို့ဘယ်မှာသွားပြီးဖြစ်တယ်လို့လဲဆိုတော့နိုင်ငံကြီးပေါ်မှာလဲသွားပြီးအခြေပြုနေတယ်လို့လည်းနောက်ပိုင်းကမြင်ရတာပေါ့နော်အခုလူတွေကတော့နေသွားပြီတော်တော်ကိုမရှိတဲ့လောက်နေပါသွားပြီကို့ဟာကိုပြန်ပြီးတော့ထူမှတ်နိုင်ဖို့ကို့လုံငန်းကို့စီးပွားရောင်းနေထူမှတ်နိုင်ဖို့ကြတော့တစ်ဖက်မှာဒေသကြီးကသွားလို့ကိုယ်စီဥဒိုင်းရောက်ဝယ်ကိုမရရင်မန္တလေးလည်းမလုံနိုင်မန္တလေးမလုံနိုင်အမရပူရာမလုံနိုင်သခိုင်းမလုံနိုင်အင်းဝါလည်းမလုံနိုင်အဲ့တော့သူနဲ့ရက်ဒီတွဲဆက်ပြီးလက်ပတ်နေရရုံဟာကျွန်တော်ငလင်းဗန်တန့်ပြည်သူတွေအမြန်ပြန်လဲထူမှတ်နိုင်မှုဆိုတာနိုင်ငံရေးအနေထားပေါ်မှာပေါ့နော်လုံးလုံးနဲ့တွားမီတင်နေတာပါလားဆိုတာလေးကျွန်တော်တွေ့ရဲအဲ့ဒါမျိုးလေးတွေ့ရတဲ့အချက်လေးရှိတယ်ဟုတ်မရမူတာပါတယ်ခုနကပြောသူပေါ့လုပ်ငန်းတွေဘယ်လိုလုပ်လဲဆိုတော့မဖြစ်မနေလုံးလုံးအနေထားလေးပဲခက်ရရလေးနဲ့ပဲတွဲဆက်သွားနေတဲ့တဲ့ပုံစံနဲ့ရှိပါတယ်စီးပွားဖြစ်လာတဲ့ဆိုတာအလုပ်ဒီဘာ
ဖြစ်တော့တဲ့ပုံစံတော့မတွေ့ရပါဘူးခင်ဗျပြီးခဲ့တဲ့ match လ28ရက်ကလုတ်ခဲ့တဲ့ငလင်ကြီးကြောင့်ချက်ပီလီယံ3600ကျော်အထိပျက်စီးဆုံးရှုံးခဲ့ရတယ်လို့စစ်ကောင်းဆောင်ကထုတ်ဖော်ပြောဆိုထားပါတယ်ကြအပြင်ငလင်ကြောင့်မြေကျော်တွေပြောင်းလဲသွားတာမြေတွေအက်ကွဲတာမြေစီလွာပျက်စီးတာနဲ့ရေကျော်တွေပြောင်းလဲသွားတာကြောင့်စိုက်ပျိုးမြေဧကတန်းချီပျက်စီးသွားတယ်လို့ကုလသမဂ္ဂစံနယ်ရေးခန်းနဲ့စိုက်ပျိုးရေးအဖွဲ့ FAO ကဧပြီလမှာထုတ်ပြန်ခဲ့ပါတယ်ငလင်တဲ့ကြောင့်လူပေါင်း3000ကျော်တေဆုံးခဲ့ရပြီးနေအဆောင်ပေါင်း2000ကျော်ပျက်စီးခဲ့ရတယ်လို့လည်းစစ်ကောင်စီပိုင်းမီဒီယာတွေကဖော်ပြထားပါတယ်။စည်ရင်းကယူနိုင်မှုအခြေအနေတွေရာမြေပြင်မှာတော့ပျက်စီးဆုံးရှုံးမှုကအဲ့ဒီပမာဏထက်ပိုနိုင်တယ်ဆိုတဲ့ခန့်မှန်းချက်တွေလည်းရှိနေပါတယ်။ငလင်ကြောင့်အိမ်ပျက်စီးသွားသူတွေတဲ့လောင်စာဆီကုန်ကူးနေတဲ့အသက်50အရွယ်စကိုင်းဒေသခံအမျိုးသမီးတူလည်းပါပါတယ်။ငလင်မလုတ်ခင်တုန်းကတော့တင့်တင့်နဲ့ဝင်ငွေရှိခဲ့ပေမယ့်အဲ့ဒီနောက်လက်မဆက်တည်းရအခက်အခဲပြင်တချို့လမ်းကြောင်းတွေကတိုက်ပွဲဖြစ်ပွားနေတာကြောင့်လုပ်ငန်းမလဲပတ်နိုင်ခဲ့တာကြာပါပြီ။ဒါကြောင့်3လကြာသည့်တိုင်အောင်သူ့ရဲ့ပြုတ်ပြက်နေတဲ့အိမ်ကိုအလုံးစုံမပြင်ဆင်နိုင်သေးဘူးလို့ဆိုပါတယ်
။အခက်အခဲတွေကတော့ရှိရပါဘူး။အခုဆိုရင်မတို့ဒီအုတ်တိုင်းကတော့ခုချိန်မပြင်းရသေးဘူး။ပယံကားတွေကကြီးကြီးနေလို့အဲ့ပယံကစုံစမ်းနေတာနဲ့သူချိန်ကြီးမပြင်းရသေးဘူး။အဲ့ဒီကလည်းအခက်အခဲရှိတယ်။အိမ်ကတော့หนีလို့ရနေတယ်ပေါ့หนีလို့ရသွားပြီပေါ့။ဝင်းကတော့မလုံခြုံသေးဘူးပေါ့။အိမ်ဝင်းကခုကအမအုတ်တိုင်းပြိုတာဆိုတော့လေဘလောက်ကုန်ကြမယ်တော့ကုန်ကြစိတ်တော့မတွေ့ရသေးပါဘူး။ပယံနည်းနည်းတက်တာမဲ့ပယံလေးရှာရင်လည်းခုချိန်ကြီးတော့မလုံရသေးဘူးပေါ့။ခုကသွတ်ပဲကလိုက်ချင်တော့လေအုတ်တိုင်းပြန်မခတ်တော့ပဲနဲ့။တကားတိုင်ပေါ့နော်တကားတိုင်တချမ်းပေါ့ကျိုးသွားတာ။တော့ခတ်တဲ့ပဲသာပေါ့။အဲ့တိုင်လေးတိုင်ကိုလောက်တောင်သူကလက်ခကိုဆိုတော့တသိန်းလောက်ယူတာမေးကြည့်တာပေါ့နော်ရေစုံမေးကြည့်ပြီးတော့ဈေးလေးချိန်အောင်မယ်ဆိုပြီးတော့ပဲမေးပဲမေးကြည့်သေးတာအဲ့ဒါလေးကိုသူကတသိန်းလောက်ယူချင်တာလက်ခကို
ငလင်ဖြစ်ပြီးရပိုင်အတွင်မှာပဲငလင်တန်းခံရတဲ့ပြည်သူတွေအတွေ့လူသားချင်းစာနာမှုအကူအညီတွေအနေနဲ့တရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့အမေရိကန်နိုင်ငံတွေကအရေးပေါ်ယာယီတဲတွေအစားအစာစေကူတာမှုနဲ့အတူတန့်ရှင်းတဲ့တောက်သုံးရည်ရရှိဖို့အကူအညီပေးခဲ့ကြပါတယ်ကြအပြင်ဖင်လန်နိုင်ငံကလည်းနိုင်ငံတကာစစ်ချေနေတဲ့လာကျန်းဒီအသင်းများအဖွဲ့ချုပ် IFRC ကတဆင့်ကန်ဒေါ်လာ1.8 တန်းကူညီထောက်ပံ့ပေးခဲ့ပြီးကျန်းမာရေးတန့်ရှင်းတဲ့ရေရရှိရေးနဲ့ယာယီအိမ်ဆောက်လုပ်ဖို့အတွက်လူတန်းပေးခဲ့ပါတယ် ဒီလိုလူရမ်းမှုတွေထဲမှာတရုတ်၊ဗြိတိန်၊ဩစတြေးလျ၊ဂျပန်၊ဥရောပသမဂ္ဂ၊အိုင်ယာလန်နဲ့တောင်ကိုရီးယားနိုင်ငံတို့ကစုစုပေါင်းကန်ဒေါ်လာ 48.4 တန်းအထိလူဒန်းထားတာပါ။ဒီလိုဒေါ်လာတန်ပေါင်းများစွာလူဒန်းမှုတွေရရှိထားပေမယ့်အခုချိန်ထိဘယ်လိုသုံးစွဲနေတယ်ဆိုတာကိုစစ်ကောင်စီကထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ငလင်ကြောင့်အိုးအိမ်ပျက်စီးသွားရသူတွေဟာလည်းသုံးလပြည့်တဲ့အထိအပြိုပြက်တွေကိုမရှင်းနိုင်သေးသလိုပျက်စီးသွားတဲ့အိမ်တွေကိုလည်းပြန်မဆောက်နိုင်သေးပါဘူး။ငလင်လောက်ခတ်ပြီးနောက်မြင့်တက်လာတဲ့ဆောက်လုပ်ရေးသုံးပစ္စည်းတွေနဲ့အိမ်ဆောက်တဲ့အလုပ်သမားကတွေကြောင့်ပျက်စီးနေတဲ့အိမ်တွေမှာပဲအဖီထိုးနေထိုင်နေကြရသူတွေလည်းရှိနေပါတယ်။ကြအပြင်ဆယ်ပေ15ပေပတ်လည်အကျယ်ဝန်းရှိတဲ့အိမ်တွေဆောက်လုပ်လူတန်းနေတဲ့ပြည်ထောင်အဖွဲ့တွေရှိပေမယ့်ပျက်စီးတဲ့အိမ်တိုင်းကိုဆောက်ပေးနေတာမျိုးမဟုတ်တာကြောင့်ငလင်တန်းခန်းစားရတဲ့ပြည်သူတွေဟာအပြုတ်ပြက်တွေကြာနေထိုင်နေကြရစေပါငလင်ကြောင့်ပျက်စီးသွားတဲ့အိမ်တွေကိုပြန်ဆောက်ပေးဖို့ပြည်ထောင်အဖွဲ့တစ်ခုကကြေညာထားပေမယ့်တမတ်ရဲ့ကျော်မသာရှောက်လာသွားတင်မိတာကြောင့်အပယ်ခံခဲ့ရတယ်လို့ပြောလာသူကအသက်40ကျော်အရွယ်စကိုင်းဒေသခံအမျိုးသမီးတူပါ
တော့18ရက်နေ့နေလဲသွားတယ်နော်သူကကျမဟိုဘာမှမကြည့်လိုက်ဘူးစာရွက်စာတမ်းကိုသိလားစာရွက်စာတမ်းကိုမကြည့်လိုက်ဘူးသူက16ရက်နေ့စည်ရင်ပိတ်သွားလို့တဲ့တယောက်ကလေးတော့တင်ပေးပါလို့ကျမအဲ့နေရအမေဆုံးသွားတော့ရက်လေဆိုတော့အဲ့ရက်ကြော်သွားတာကျမဟိုအိမ်ပြိုတဲ့ဟိုကထောက်ခံချက်လည်းရှိတယ်အဲ့လိုလေးပေါ့အဲ့ကျမတရက်ကလေးတော့လို့ဟိုလိုမျိုးပေါ့တယောက်ကလေးကိုတော့ကျမကွင်းဆင်းပြီးကြည့်ပေးသားပါဆိုအိမ်ဆောက်လို့ကမဆောက်နိုင်တာအိမ်မှာတော့အသားလေးတွေရှိတယ်ဆောက်ချင်တာအခုခုတိလည်းမိုးကလေးနဲ့နေနေတော့ထိထိရောက်ရောက်လေးလိုက်ကွင်းဆင်းပြီးဟိုလိုပေါ့နော်ရတဲ့လူကြတော့လည်းတကယ်မလို့အဖေနဲ့ရသွားတဲ့လူလည်းရှိတယ်ပေါ့တကယ်လို့အဖေမရတဲ့လူလည်းရှိတယ်ကျမတို့ကကြတော့အလိုထိထိရောက်ရောက်လေးကြည့်နေတာကျမတို့ကကြတော့လေအင်းမြကြီးကသိပ်ပြီးတော့လာမချိပေးသလိုပဲခံလာ
အိမ်ပြန်ဆောက်ဖို့အတွက်ကနဦးစင်ကငလင်းချောက်ပြုတ်ပြတ်တာတွေကိုဖျက်ရမှာပါအဲ့ဒီလိုဖြတ်ဖို့ကတော့မန္တလေးစကိုင်းနဲ့အမရပူရာမြို့တွေမှာပြည်တော်အိမ်တစ်လုံးဖြတ်ခတဲ့ကျပ်သိန်း150ခန်းနဲ့သိန်း350အထိပေါက်ဈေးရှိနေပါတယ်။တချို့အိမ်တွေကတော့ပြတ်မဆောက်နိုင်သေးတာမို့အခုထိမဖြတ်ဘဲထားထားကြပါတယ်။အိမ်ဖြတ်ခမယူဘဲဖြတ်ပေးကြတဲ့ပရိတ်တအဖွဲ့ရှိပေမယ့်သူတို့ကအိမ်ကိုဖြတ်လိုက်ရင်အကောင့်ဆိုးအလုံးဖြတ်လိုက်တာကြောင့်မဖြတ်ဘဲထားသူတွေလည်းရှိနေပါတယ်။ကြအပြင်ငလင်ကြောက်ပျက်စီးသွားတဲ့အိမ်တွေကိုစနိုင်တစ်ပိုင်းပြန်ကူညီတိဆောက်ပေးနေတဲ့ပြည်ထောင်အဖွဲ့တွေလည်းရှိပါတယ်။ဒီအဖွဲ့တွေကဝင်ငွေနှဲပါတဲ့မိသားစုတွေတယောက်တည်းဝင်ငွေကိုပဲမိခုနေရတဲ့မိသားစုတက်ကြီးရွယ်ဦးနဲ့ခလေးငယ်တွေရှိတဲ့မိသားစုတွေနဲ့အမျိုးသမီးတယောက်အားနဲ့လက်ပတ်နေတဲ့မိသားစုတွေကိုဦးစားပေးဆောက်လုပ်ပေးနေကြတာပါဒါကြောင့်လက်တလောမှာလိုအပ်နေသူတိုင်းကိုကူညီဖို့အခက်အခဲရှိတယ်လို့အမရပူရာမှာရှိတဲ့ပြည်ထောင်အဖွဲ့ကအသက်50အရွယ်အမျိုးသားတူကဆိုပါတယ
်ကျွန်တော်တို့ကတော့ဒီကျေးဇူးရုပ်ပြည်လေးထူထောင်ရေးကိုကျွန်တော်တို့ရှင်းညာအားရောအကုန်လုံးထည့်ပြီးလုပ်နေရပဲကျွန်တော်တို့ဒါတော်တော်လေးလက်ခီးရောက်နေပါဒါပေမဲ့နောက်ပိုင်းဆုံးဗားလေးကြံခဲ့လေဆိုတော့နေအိမ်ထပ်ပြီးစားထုတ်ပြရမယ်ဟာလေးကြံမယ်ပြီးရင်ကျွန်တော်တွန်းလက်တွေစားထုတ်ပြရမယ်ဟာလေးကြံမယ်အဓိကတော့အဲ့ဒီနှစ်ခုပါဦးစားပြီးကြံနေရအောင်ထူထောင်ရေးမှာစပြီးတော့အိမ်ဆဆောက်တဲ့ဟာအိမ်ဆဆောက်တော့ဖြစ်တဲ့ချင်းတော့အမကြီးတယောက်ကတော့သူကအသက်90ကျော်ပြီသူကငယ်တို့ကြည့်တော့ဖောင်တော်ကနေပြီးတော့သူကအိမ်ကပြူသွားတာသူကတဲနေနေသူကနေမိုးရွာရင်သူကငိုတို့ထားတယ်ကျွန်တော်အဲ့ဒီအိမ်ကိုဆောက်ပေးခြင်းတာဒါပေမဲ့ကျွန်တော်တို့ကအင်ကန်ကျွန်တော်တို့ကဒီရံပုံငွေကမရှိပြီးတော့ဒိုနာလည်းမရှိဘူးအဲ့ဒီအချိန်မှာအဲ့ဒီအိမ်ကိုကျွန်တော်မဖြစ်ဖြစ်တဲ့နေနဲ့ဆဆောက်လိုက်တယ်အိမ်ဆောက်နေတဲ့ဘက်မှာပြည်မှာလူရှင်ပေါ်လာအဲ့လိုမျိုးပုံစံလေးတွေတော့ရှိပါတယ်ဟုတ
်ငလင်တန်ခန်းစားရတဲ့ပြည်သူတွေအတွေ့စစ်ကောင်စီကစနရိတ်ကချင်းတောင်ဆောင်နေတခြားကူညီကယ်ဆယ်ရေးပစ္စည်းတွေကိုထောက်ပံ့ပေးပေးမယ်အိမ်ပြိုပြတ်မှုတွေအတွက်တော့ကူညီထောက်ပံ့တာမရှိသေးပါဘူးကြအပြင်ငလင်ကြောက်ပျက်စီးသွားတဲ့လန္ဒရာတွေကိုပြုတ်ပြမှုအပိုင်းမှာလဲစစ်ပွဲတွေနဲ့အတူနယ်မြေမတည်ငြိမ်မှုတွေကြောင့်အာနေနေစေပါပျက်စီးဆုံးရှုံးမှုများခဲ့တဲ့မန္တလေးတိုင်းတွေက Sky Villa ကိုနိုမှာဆိုရင်အပြိုအပျက်တွေကိုအခုထိရှင်းနေနေရဆဲဖြစ်ပြီးလူသေးအလောင်းတွေကိုလည်းဖောက်ထုတ်နေရစေပါဒီလိုအခက်အခဲတွေနဲ့အတူငလင်ခန်းစားရတဲ့ဒေသတွေမှာမိုးရသည့်နှစ်စဉ်ကြုံရလေးရှိတဲ့ရေကြီးရေရှမ်းနာတွေအတွက်ဒေသခံတွေဟာစိုးရိမ်နေကြရပါတယ်။လက်ရှိပြန်လဲတည်ဆောင်ရေးကူညီပေးနေတဲ့အမရပူရာဒေသခံအသက်50ကျော်အရွယ်အမျိုးသားတူက
တချို့လည်းပြန်ကုန်ကြပြန်ပြီးသွားတဲ့လူတွေတွေတော့ပြန်ကုန်တချို့ကြတော့လည်းလူလမ်းပေါ်မှာလက်ရှိယာယီတဲလေးတွေထိုးပြီးတော့နေနေကြရအောင်ပဲတချို့နေရာလေးတွေမှာတော့လက်ရှိရေကြောင်ရောနောက်ကိုယ်ငရင်ပြီးသွားတဲ့ခါကျတော့လေရှည်ရခုဆက်လာတာလေငြိလာနေတဲ့အတွက်ကြောင့်ရောတော်တော်အချို့ခါတွေကိုဓာတ်စခန်းတွေမှာထားထားရုံပဲ မမတို့ဘုံဒီလောက်တော့ကန်တခုတခုမှအဲ့လိုထားထားရတယ်ဒီရှိသေးရနောက်ခုလက်ရှိရှိပြီးတော့ကိုချိုးတည်ပြင်းစင်းနေတယ်ပေါ့နော်ယာယီတဲတွေလက်ရှိပြန်ဆောင်ရရတယ်ပေါ့ကာလန်သေးတွေမှာဆောင်ရရတယ်ဆိုတာဟူငရင်ပြီးသွားတော့ခါရှိကြောင်းဒီကကဒီနေ့ကငရင်လုံးထားတဲ့အတွက်ကြောင့်ဒီတာပေါင်လေးပေါ့နော်ဂျမန်လေးချွေးချက်ရတာပေါင်လေးကခိုင်ခတ်မှုလုံးဝမရှိတော့အဲ့မှာဒီရချောဖို့ကျော်နိုင်တဲ့အနေအထားဖြစ်တော့85ရာခိုင်နှုန်းလောက်ကဒီကြာနာပေါ့နော်အဲ့ဒီအတွက်ကြောင့်ဒီအတွက်တစ်ခါထပ်ပြီးတော့ပြင်ဆင်နေရတယ်ဒီနေ့လေးပြန်ပြေးနေတယ်ပေါ့နော်
နိုင်ငံတကာမှာတော့တဘာဝ BNR တခုဖြစ်ပြီးတိုင်းမှာပြည်လဲထူထောင်ရေးကိုအရေးပေါ်ကယ်ဆယ်ရေးကစလို့အဆင့်၃၀နဲ့လှုပ်ဆောင်လေးရှိပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ငလျင်ပီးအခြေအနေကတော့ပြည်လဲထူထောင်ရေးအဆင့်ကိုမရောက်နိုင်သေးဘဲအစောပိုင်းကာလအဆင့်လှုပ်ဆောင်ချက်တွေတောင်မပြီးသေးတာကြောင့်၃လကြာသေးတယ်အောင်ငလျင်တိုက်ခန်းပြည်သူတွေဟာအမိုးကအမဲကြယုံကန်နေကြရစေပါ။ဒီသတင်းဆောင်မကိုတန်လင်းခက်ခက်ပေးပို့ထားတာဖြစ်ပါတယ်။